တောင်ငူထောင်မှာအကျဉ်းကျခံနေရတဲ့နိုင်ငံတော်တမရဦးဝင်းမြင့်ကျန်းမာရေးမကောင်းတာကြောင့်စီးပိုက်တက်ထားရတယ်လို့စေဝါကုသမှုခံယူနေရတယ်လို့သူနဲ့နှီးဆက်သူတွေကပြောပါတယ်။ဒီရက်ပိုင်းမှာပြန်ပြီးတော့တက်တာလာပေမဲ့စီးပိုက်ကတော့တက်ထားရဆဲဖြစ်တယ်လို့ပြောပါတယ်။ဒီကြောင့်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့မင်းမြတ်စင်အောင်ကပြောပြပေးပါမယ်ရှင်။
သမရဦးဝင်းမြင့်နဲ့နှီးဆက်တဲ့သူတူရဲ့ပြောပုံအရတော့ယောဂအခြေအနေအသေးစိတ်မသိရပေမဲ့ပြင်ပဆရာဝန်အကူအညီနဲ့ထောင်စည်းယူမှာစီးပိုက်လာတက်သွားတယ်လို့အတည်ပြုပြောဆိုပါရယ်စီးပိုက်တက်ထားတယ်ဆိုတာကလွဲပြီးတော့ယောဂအသေးစိတ်မသိရသေးဘူးလို့သူကပြောပါရယ
်ဟုတ်တယ်ဆရာမကျွန်တော်အတိအကျတော့မသိသေးဘူးသူအမီးတွေစီလဲအကြောင်းမကြားရသေးဘူးကျွန်တော်ဘေးဥကမေးတော့မေးထားတယ်ဒီဥကမေးတော့မေးထားတယ်တစ်ဆင့်နှစ်ဆင့်လောက်တော့ကျွန်တော်လည်းမေးရတယ
်ဒီကိစ္စနဲ့ပတ်သက်ပြီးတော့အသေးစိတ်သိနိုင်ဖို့အကျဉ်းဦးစီးဌာနပြောခွင့်ရသူနဲ့တောင်ငူထောင်တို့ကို VOE ကဖုန်းနဲ့ဆက်သွယ်မေးမြန်းမိမယ်လက်ခံဖြေဆိုတာမရှိခဲ့ပါဘူးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ပါဝင်NLD ပါတီကထိပ်ပိုင်းခေါင်းဆောင်တွေရဲ့ကျမ်းမာရေးအခြေအနေတွေနဲ့ပတ်သက်လို့ VOE ကဆက်သွယ်မေးမြန်းတဲ့အချိန်မှာတော့ဖန်ဆီးခံရသူတွေရဲ့ကျမ်းမာရေးကိုစစ်ကောင်စီဘက်ကအထူးဂရုစိုက်လုပ်ကိုင်ပေးနေတယ်လို့စစ်ကောင်စီပြောရေးဆိုခွင့်ရဗိုလ်ချုပ်စွန်မင်းထွန်းကပြီးခဲ့တဲ့ရက်ပိုင်းကအခုလိုဖြေကြားထားပူပါတယ
်ကျွန်တော်အနေနဲ့ကခေါင်းသွင်းမှာပဲရှိရခေါင်းပြင်မှာပဲရှိရလိုအပ်တဲ့ကျမ်းမာရေးနဲ့ပတ်သက်လာတဲ့လုပ်ငန်းတွေကိုသူတို့ဆောင်ရွက်ပေးလေရှိတယ်ဒီရက်ပတ်သက်ပြီးတော့ကျွန်တော်တို့အနေနဲ့ကျွန်တော်ပြောလို့ရတယ်ဒီကတော့ကျမ်းမာရေးပါကျမ်းမာရေးကိစ္စနဲ့ပတ်သက်တော့ကျွန်တော်တို့ဒါလိုအပ်တဲ့ဆောင်ရှောက်မှုတွေတော့ဆောင်ရွက်ပေးလေရှိတယ်လို့ပြောချင်ပါ
တယ်။သမရဦးဝင်းမြင့်ဟာစစ်တပ်အာဏာသိမ်းတဲ့အချိန်2020ခုနှစ် February 1ရက်နေ့ကလေးကဖမ်းဆီးခံထားရပြီးတော့စစ်ကောင်စီကဆွဆွဲခဲ့တဲ့အမှုပေါင်း၈မှုအတွက်ထောင်ဒဏ်12နှစ်ချမှတ်ခံထားရတာဖြစ်ပါလေရှင်။